ဒီကဘက်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်-19နဲ့ဆက်စပ်တဲ့ပြင်းထန်ကလေးရောဂါတွေအကြောင်းတင်ပြထားပါတယ်။ဒီကိုဗစ်-19ရောဂါကကလေးတွေမှာအဖြစ်နေပြီးပြင်းထန်မှုရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့နောက်နိုင်ငံတွေမှာဒီရောဂါနဲ့ဆက်စပ်နိုင်တဲ့ပြင်းထန်ကိုရင်းအင်္ဂါရောဂါကလေးနဲ့ဆက်ကျော်သက်တွေမှာစပေါ်လာနေပါတယ်။မာတီစစ်စတမ်အင်ဖလမေတရီဆင်ဒရုမ်ခေါ်ဒီကိုရင်း ံသောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ခလေးစုစုဆောင်ရည်ကမောက်ထဒေါက်တာသောဝင်းခင်ဗျာကျွန်တော်ဒီ COVID-19 နဲ့ဆက်ဆက်ပုံရတဲ့ကူးစက်မှုကအခုတော့ဒီဥရောပနဲ့အမေရိကမှာဆက်ရင်ကလေးငယ်တွေမှာစပြီးဖြစ်လာပြီးတော့သိဆုံးမှုလည်းအနေငယ်စရှိလာတာမျိုးဟိုတော့ကတော့ဒီ COVID ကကလေးငယ်တွေကိုသိမ့်မပြင်းထန်ဘူးလို့အများကြီးစားခဲ့ရတာကနေအခုတော့ပြောင်းသွားတဲ့သဘောလားဆရာကြီ
းဒီ COVID-19 ဖြစ်တဲ့လူတွေထဲမှာကလေးတွေမှာကရောဂါတော့ကူးစက်နိုင်တယ်သူတို့ကလည်းပြန်ကူးစက်နိုင်တယ်ဒါမဲ့ကလေးတွေမှာပြင်းထန်တဲ့လက္ခဏာမရှိဘူး။အများစုကတဝက်ကျော်ကျော်လောက်ကလက္ခဏာမပြဘူး။ပြရင်လည်းပြင်းထန်တဲ့လက္ခဏာသိမ့်မဖြစ်ဘူးပေါ့နော်။အဲတော့ဒီ ICU တို့မှာဒီရောက်တဲ့ကလေးကတော်တော်လေးနေပါလား။ဒီနိုင်ငံတနိုင်ငံလုံးမှာတော့ကလေး14နှစ်သားတယောက်ဆုံးတယ်ပေါ့။အဲခုနောက်ပိုင်းမှာတော့ဗာတွေ့လာလဲဆိုလို့ရှိရင်ကလေးတွေမှာ multi system inflammatory syndrome ကဒီကုလုံးမှာရောင်တာပေါ့နော်။အချောက်ကရောင်တယ်၊နှလုံးရောင်တယ်၊အုံနောက်ရောင်တယ်၊ခြေလက်တွေမှာပေးနေထွက်တယ်လို့ဉာဏ်စီရောင်လို့ဉာဏ်မီးရောင်လည်းအဲ့လိုမျိုးဖြစ်ပြီးတော့ဒီသွေးလန့်တာတော့ဘာဖြစ်ပြီးဆုံးတဲ့ကလေးလေးတွေရှိတာ။ဒါတနည်းအားဖြင့်ဆိုကျွန်တော်တို့ကတော့တွေ့ရပြည့်ပူတဲ့ဒီ Kawasaki disease လို့ခေါ်တော့နော်ခန္ဓာကိုယ်ရဲ့သွေးကြောလေးတွေရောင်ရမ်းတဲ့ယောဂရဲ့လက္ခဏာမျိုးတွေနဲ့ဖြစ်ပေါ်တာကအခုရက်ပိုင်းမှာအရင် Kawasaki ဖြစ်တဲ့ပမာဏနဲ့ဆိုင်ကူပြီးတော့များလာတယ်ဆိုတော့အချက်တွေတွေ့လာတယ်။အဲ့ဒါတွေကလည်းတစ်ခါလေး COVID-19 နဲ့ဆက်ဆက်နေတာပေါ့။ဒါကြောင့်အဲ့ဒီလက္ခဏာအစ်တွေပေါ်လာတယ်ဆိုတော့ကိုကဘာကျမိုက်အတွက်လည်းကြော်ညာပါတယ်ဧပြီလကုန်လောက်ပြရတယ်အင်္ဂါကတော့ကဘာတဝန်းကိုတတိပေးထားပါတယ်အများကြီးဖြစ်တာတော့မဟုတ်ပါဘူးဥရောပတစ်ခွန်မှာဒီကလေးတွေဈာထဲမှာ230ကျော်လောက်ဖြစ်တယ်ဒါနိုင်ငံအလုံးပေါ်လည်း EU အဲ့ဒီမှာအင်္ဂလန်တစ်ယောက်ဂျင်တစ်တစ်ယောက်သုံးတာရှိတယ်အခုတော့အမေရိကန်နိုင်ငံမှာဇာတ်သတိထားဆောက်ချက်အခါကျတော့ကလေးလူကတရားကျော်သွားပြီလို့ပြရပါတယ်ဆုံးလာလဲနှစ်ယောက်သုံးယောက်တော့ရှိတယ်လို့ကြားရတယ်
ဟုတ်ကဲ့ဆရာကြီးအခုလို့ဒီပြောင်းလဲလာတဲ့အနေအထားတစ်ခုကမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်ရောဆရာဘယ်လိုသက်ရောက်မှုရှိနေလဲ
မြန်မာနိုင်ငံအတွက်တော့လုံးဝဆိုတော့အများကြီးသက်ရောက်မှုရှိနေတယ်ပေါ့နော်ပြည်ထောင်တိုင်းကျွန်တော်တို့ဒီမှာလဲဒီ confirm case လို့ခေါ်တဲ့ပေါ်ထွက်တဲ့လူနာပေါင်း182ယောက်တွေ့တယ်ဒီမေလ16ရက်ပေါ့စီးရင်းရဆိုတော့10ယောက်ကလေးဖြစ်တာ3ယောက်ပဲရှိတယ်20ယောက်13ယောက်ရှိတယ်ပေါ့အလုံးမှာကလေးရ16ယောက်ပဲပါတယ်ဒီကလေးတွေမှာလည်းဘာမှပြင်းထန်တဲ့လက္ခဏာတော့မရှိပါဘူးအဲ့တော့ပမာဏမှာဆိုတော့မတော်တော်မဆိုတော့ပါတော့ second wave တွေပါလေဒီလိုဖြစ်များလာရင်တော့ကျွန်တော်တို့ဒီလိုတွေ့နိုင်တယ်ပေါ့ဒါမဲ့လည်းဒီဥစ္စာလည်းသူတို့နိုင်ငံတွေမှာလည်းဖြစ်တဲ့ကလေးတွေအလုံးကြီးတွေ့နေဆိုရင်တော့အနည်းစုပါပဲတချို့မှာတော့ဒီ covid virus ကိုရဲ့ antibody ကိုတွေ့တယ်ပေါ့တချို့မှာတော့လည်းမတွေ့ဘူးပေါ့နော်သူတို့ကဒီစဉ်းစားတာတော့သက်ဆိုင်တာဓာတ်ရိုက် covid ကဖြစ်တာလည်းဖြစ်ဖြစ်ဖြစ်ပဲဒီ bay virus ကဖြစ်ဖြစ်ဖြစ်ရပဲဖြစ်ဖြစ်လူခန္ဓာကိုယ်ကတုံ့ပြန်မှုပြောင်းပြီးတော့အဲ့ဒီသွေးကြောတွေရောင်နေတစ်ခုလုံးသွေးကြောကလည်းတစ်ခုလုံးမှရှိတယ်တစ်ခုလုံးသားရောင်တယ်ပေါ့နော်အဲ့လိုယောဂမျိုးကကျွန်တော်ကတော့ Kawasaki disease ဆိုလို့ရှိမှာပါအဲ့တော့ကျွန်တော်တို့ဒီမှာလည်းဒီလို covid ဖြစ်တာများလာတော့တွေ့များနိုင်တော့ပေါ့ကဝဆိုင်ကြီးနေလည်းတော်တော်တော့ကျွန်တော်တွေ့တာနည်းပါတယ်ကျွန်တော်တို့ပါရမီဆေးဦးညီမဆိုကျွန်တော်2013ရာစပြီးတော့စုဆောင်တာကလူနာအနေနဲ့ဆိုရင်ခုစီရော36ရောက်လောက်ထိမှတ်တမ်းရှိတယ်ပေါ့နော်အဲအဲ့ဒီမှာဒီပြီးခဲ့တဲ့3-4လတုန်းကတော့4ရောက်ရှိတယ်ဆိုတော့နည်းပြီးတော့များလာတဲ့သဘောရှိတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဆလူရာကနိုင်ငံတကာမှာလည်းအဖြစ်တော်နေတယ်မြန်မာနိုင်ငံမှာလည်းဖြစ်ပြီးဒီမှာကလင်းငယ်တွေမှာတော့သွေးရည်အနေထားတော့မရှိသေးဘူးဒါပေမဲ့ဒီကဝဆကီလို့ခေါ်တဲ့ကုနာသွေးကြောရောင်တဲ့လက္ခဏာတွေနဲ့တွဲပြီးဖြစ်လာနိုင်ဖို့အတွက်တော့သတိပြုစရာတော့ဖြစ်လာတော့ပါဆရာနော
်သတိပြုစရာတော့ဖြစ်တော့ပါဒီကဝဆကီဆိုတာလည်းဒီဗိုင်းရပ်စ်တစ်ပြည့်ပဲဒီရပဲဖြစ်ဖြစ်သာမန်ကလေးမှာကောင်းသွားပြီးတော့သူ့ကြောင့်မှာပဲခန္ဓာကိုယ်ရဲ့တုံ့ပြန်မှုက abnormal response ပေါ့အရင်ကပြင်းထန်တဲ့တုံ့ပြန်မှုဖြစ်တဲ့ယောဂဆိုပေါ့နော်အဖျားကြီးတဲ့ကလေးတွေမှာစဉ်းစားပါပေါ့နော်အဲ့တော့ဒီယောဂနဲ့ပတ်သက်လို့ဆိုပြောရမယ်ဆိုတော့လူတွေနေနေသိပြီးတော့အတန်တကြာလည်းဖြစ်စရာတော့မလိုပါဘူး။ဒါပေမဲ့ကျွန်တော်တို့ဘက်ကဒီတောင်းဝင်ဒီမြန်မာတွေဘက်ကလည်းဒီလိုဖြစ်နိုင်တယ်ဆိုတာကိုခေါင်းထဲမှာရှိတယ်မလို့တော့ပေါ့ ဘာလို့လဲဆိုလို့ကျအဲ့လိုချင်းခန္ဓာကိုယ်ထဲမှာရောင်ကြတဲ့ဆေးတွေပေါ့နော်အင်းမျိုးတို့ပြုလို့ခေါ်ပါတယ်အဲ့လိုဆေးမျိုးထိုးဆေးမျိုးထိုးပြရအဲ့တော့ဒီရင်တွေ့တဲ့ကာဝန်ဆက်ကြီးဆိုတာကအဲ့ဒါထိုးလိုက်ပြီးပြင်းပြတော့ဆေးတွေပြေးရတာပေါ့နော်တွေ့ကျဲဆေးတွေပါတော့ပြေးရအဲ့လိုပြလိုက်လို့ဆိုတော့ကျွန်တော်လည်းအသေးကြောက်တော့ပြောင်းမှမရှိသေးပါ
ဘူး။ဟုတ်ကဲ့ဆရာ။အဲ့တော့အကျန်းကြီးတော့စိုးရင်ကြမရှိသေးဘူး။ဒါပေမဲ့ဒုတိယလှိုင်းတဘောမျိုးပေါ့နော်။များလာခဲ့လို့ရှိရင်တော
့ဟုတ်ကဲ့ဟိုကိုဗစ်ဖြစ်တာတုန်းကများလာရင်ကလေးတွေမှလည်းများလာရင်တော့အဲ့လိုတုံ့ပြန်မှုလုံခဲ့တဲ့ကလေးတွေကလည်းရှိလာနိုင်တာ
ပေါ့။ဟုတ်ကဲ့ဆရာ။အဲ့ဒီအချိန်တွေအတွက်ကြည့်ကြည့်ပြီးတော့ဒီလက္ခဏာတွေကိုသတိပြုမိဖို့ရော
။လက္ခဏာတော့ဘယ်လိုလဲဆိုကာဝါဆာကီကများတဲ့ကလေးကြီးတွေမှသိမဖြစ်ဘူး။ကျွန်တော်တို့တွေ့တဲ့လောက်ကတော့နှစ်နှစ်လောက်အောက်ကလေးတွေပဲ။အဲ့ဒီကလေးတွေမှာတခုတော့ရှိတာပါဒီကိုဗစ်နဲ့ဒီကိုဗစ်ကြောင့်ဖြစ်တဲ့ယောဂနဲ့ကာဝါဆာကီကလုံးဝအတူတော့လည်းမဟုတ်ဘူး။ကာဝါဆာကီမှာဆိုလို့ရှိရင်တော့မျက်မေးတွေရောက်တယ်၊ဗမင်းကျိတ်တွေဖြစ်တယ်၊ပါးစပ်မှာအနာတွေဖြစ်၊ပါးစပ်မှာနှုတ်ခမ်းတွေကွာတယ်ပေါ့နော်၊လက်တွေခြေောက်တွေရောက်တယ်၊ကွာတယ်၊အဆင်းကြီးကြိုက်တယ်။ဒီတဲ့အများနဲ့တွေ့ရတော့အပြားကြီးတယ်ပေါ့။အပြားကတော့တော်တော်လေးတော့မကြောက်ဘူး။တပတ်ဆယ်ရက်အဲ့လိုမျိုးဆက်ပြားနေတယ်ပေါ့။အနည်းငယ်တဲ့ပုံပြင်းပြင်းထန်ထန်ပြားနေကျွန်တော်တို့ဒါစဉ်းစားရပြီပေါ့နော်။နောက်တစ်ခုနှလုံးပြေကြောတွေပါရောက်လာချင်း။ကိုဗစ်မှာတော့ပြင်းပြင်းထန်ထန်အပေါ်မှာတွေးလန့်တာလို့ပါလို့ပေါ့နော်။အဲ့လိုမျိုးတော့ကာဝဆိုင်ကြီးမှာသိမှုတွေပေါ့။ဒါဝင်သွားတာလို့ဝင်ပြဲဝင်ရှော့ဖြစ်တာလို့ဒါမျိုးလေးအဲ့လိုအရန်ကြားကြီးဝင်ပြဲဝင်ရှော့ဖြစ်တာ။အဲ့လိုလက္ခဏာတွေပါရှိတဲ့ပါ
။ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာမဖြစ်ခင်တည်းကဆိုတင်ကာကွယ်ထားလို့ရှိရင်တော့ပိုကောင်းနိုင်တာမျိုးဆရာကြီး။အခုကိုဗစ်ကိုမိဘတွေနဲ့ကာကွယ်ကြတဲ့အခါမှာဒီကလေးတွေကိုလည်းကာကွယ်နည်းတွေကိုသင်ပေးတဲ့အချင်းအချင်းတခြားမိုးတွေမှာဖြစ်လာနိုင်တဲ့တကွေးလိုမျိုးကိုလည်းကာကွယ်ပြီးသားဖြစ်သွားတာပေါ့ဆရာနော်ဒီကဲကူပဲကိုဗစ်ကအများကြီးကာကွယ်ရေးတွေလုပ်တာကိုဆောက်ပေးသွားတယ်ဘာလို့ပါစားလဲ
ဟုတ်ပါတယ်ဒါတော့ကာကွယ်ခြင်းကတော့ပိုကောင်းတာပေါ့နော်အဲ့တော့ကလေးတွေမှာလည်းကာကွယ်နည်းကတော့ရေပူရအဖြစ်တော့လူကြီးတွေနဲ့အတူတူပါပဲကာဝေးဝေးနေဖို့လက်မကြခဏဆေးဖို့ညနာလိုပါလို့ခဏခဏလက်နဲ့မကင်ဖို့အဲ့ဒီကျောင်းဆိုတဲ့ခါကျရင်ဒီချင်းအုပ်ပြီးဆိုမဲ့တော့မဟုတ်တောင်းတဲ့ခွေးနဲ့ပုတ်ဆိုမဲ့ဒါပေမဲ့ကလေးတွေသင်တဲ့အခါမှာနားလေလွယ်လေပုံစံမျိုးနဲ့သင်ပြရတော့ခုမှလက်ဆေးအောင်စက္ကန့်20လက်ဆေးမဲ့ဆိုရင်မှ Happy Birthday တချင်းကိုအကျော်ဆိုအဲ့လိုပဲအင်္ဂလိပ်စီစာဆုံးဆိုလိုက်လေစက္ကန့်20ဖြစ်တော့အဲ့လိုသူတို့နားလေလွယ်တဲ့ပါလေးတွေနဲ့ကာတွန်းဗီဒီယိုလေးတွေပါလေ YouTube မှာဆိုရှိပါအဲ့လိုလေးနဲ့သင်ပြရတော့အမတ်တက်တာလို့ပါလို့ဆိုလဲကလေးကတကယ်အောက်ကလေးဆိုရင်တော့မတ်ဆပ်ကိုသိမလို့ရပါတော့အဲကျတော့မျက်နှာအကာလို့ခေါ်တော့နေရဖြစ်ဖြစ်ဝတ်ကြောကြောနဲ့ပုတ်ပြရလို့ရတယ်
ဟုတ်ကဲ့ရှင်းပြပြရေးတင်ပါတယ်ဆရာ